မြန်မာနိုင်ငံရှမ်းပြည်နယ်မှာနစ်စစ်ဘိတ်ဆိုင်ပြုတ်ထုတ်လုပ်မှုများလာနေတယ်လို့စိတ်ကြဆေးဝါးထုတ်လုပ်မှုမှလည်းများလာနေတယ်လို့ UNODC ကုလသမဂ္ဂမူရစ်ဆေးဝါးနဲ့မြို့ခင်းဆိုင်ရာယုံကဒီဇင်ဘာလ17ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကယားပြည်နယ်မြို့နယ်တချို့နဲ့ရှမ်းပြည်နယ်တောင်ပိုင်းကမြို့နယ်တွေမှာပါဘိတ်ဆိုင်ပြုတ်မှုက2010ခုနှစ်နောက်ပိုင်းမှာပုံမှုများပြားလာတယ်လို့ကယားပြည်နယ်ခြေဆိုင်လူမှုရေးအသင်းအဖွဲ့တွေကလည်းပြောဆိုနေကြတာပါ။ရှမ်းပြည်နယ်တောင်ပိုင်းမှာဘိတ်ဆိုင်တဲ့နေရာတွေအတော်များများရှိနေတယ်လို့အဖွဲ့အစည်းတွေနဲ့ရပ်ဖက်လူမှုအဖွဲ့အစည်းတွေကပြောကြပါတယ်။ကယားပြည်နယ်မှာဆိုရင် Lycor Fruso Dimoso နဲ့ကယားပြည်နယ်နဲ့ဆက်ဆက်နေတဲ့ရှမ်းပြည်နယ်အတွင်းကဖဲခုံမြို့နယ်ရခြေရွာတွေမှာဘိတ်ဆိုင်ခင်းတွေရှိနေတာပါ။အစိုးရကဘိတ်ဆိုင်ပြုံမှုပပျောက်ရေးစီမံကိန်းကိုအရင်က2014ခုနှစ်ထိသတ်မှတ်ပြီးတိုက်ဖြတ်မယ်လို့ညီမချက်ထားရကနေအခုဆိုရင်2019ခုနှစ်ထိထပ်တိုးလိုက်တာကြောင့်ဘိတ်ဆိုင်တာကိုနှစ်တိုးသတ်မှတ်ပေးလိုက်လို့ဖြစ်နေတယ်လို့ကြရားပြည်နယ်ခြေဆိုင်ကရင်ပြည်လူငယ်များသတ်မှတ်ကမှကိုကျော်ထင်အောင်ကပြောပါတယ
်လက်ရှိနိုင်ငံတော်က2014ဘိန်းပပျောက်ရေးဆိုတဲ့ကိစ္စနဲ့2019ငါးနှစ်ထပ်တိုးလိုက်တယ်အဲ့လိုအတွက်ကြောင့်မလို့ကျွန်တော်တို့2013ဒီဖက်မှာawareness ပေးထားတဲ့စိုက်ပျိုးမှုတွေလျှော့ချပါစီးပွားရေးလုပ်ငန်းတွေပြောင်းကြပါအထိုင်တွေရွှေ့ကြပါဆိုတော့ကျွန်တော်တို့အနောက်ဖက်ရှမ်းရွာတွေထဲကလူတွေကမြို့ပေါ်မှာအင်ရှန်မြေဝယ်ပြီးတော့စီးပွားရေးပြောင်းနေပြီသူကနေပြီးတော့2012အကုန်ပိုင်းလောက်မှာ2014ပပျောက်ရေးမဟုတ်တော့ဘူး2019နောက်ထပ်5နှစ်သက်တမ်းလိုးတယ်ဆိုတော့ဘိန်းစိုက်ပျိုးခွင့်ကို license ပြန်ရတယ်လို့သူတို့တွေကပြန်ပြီးတော့တိုးချက်စိုက်ပျိုးလာတာကိုကျွန်တော်တို့တွေ့ရတယ်အဲ့ဒါကိုကျွန်တော်တို့ကမထိန်နိုင်တော့ဘူးတကယ်တမ်းကျတော့ကျွန်တော်တို့ကလူငယ်ထုတွေကိုမသုံးဆွဲဖို့နဲ့မွေးစေဝါဆိုးကျိုးကိုသာပညာပေးနိုင်ပေမဲ့တကယ်တမ်းဟန်တာလုဆောင်မှုတွေသက်ဆိုင်ရာအဖွဲ့အစည်းများဌာနဆိုင်ရာများရဲ့တာဝန်ဖြစ်တယ
်ကြားပြည်နယ်အတွင်းမှာဘိတ်ဆိုင်ရာတွေ3လ100ရာတွေကိုဘိမဲပိတ်တာချင်း2000ကနေ3000လောက်အထိထွက်ရှိနေတယ်လို့ဒေသခံတိုင်းရင်းသားလက်ထက်ကိုင်ဖွဲ့စည်းတွေကပြောကြပါတယ်ဒါပေမဲ့လည်းတကယ်ထွက်တာဒီထက်ပိုများနိုင်တယ်လို့လည်းခတ်မှန်းကြပါတယ်အခုလိုဒေတာကန်တွေဘေးဆိုင်ပြုတ်မှုမပြားလာတာဘေးဆိုင်ပြုတ်တာတခြားသီးနှံတွေထက်ဈေးကွက်တေချပြီးဝင်ငွေကောင်းတာကြောင့်လို့ပြောကြပါတယ်ပြီးခဲ့တဲ့နှစ်အထိဘိမဲတပိတ်တာပေါက်ဈေးက9သိန်းမှ12သိန်းအထိရှိတယ်လို့သိရပါတယ်ရှမ်းပြည်နယ်ဖေကုံမြို့နယ်နဲ့နှီးမတော်တောင်သူတွေဘေးဆိုင်ပြုတ်ခွင့်ရဖို့အတွက်ဒေတာဆိုင်ရာအာဏာပိုင်တွေကိုလာတဲ့ညေးပေးပြီးစိုက်နေတာလို့ကရင်ပြည်သက်ပါတီရဲ့အထွေထွေမှုနဲ့ဗိုလ်မှူးကြီးစောလွင်ကပြောပါတယ်အကျင့်ပြ
က်လာတာကျွန်တော်တို့သိရတော့ကအဲ့ဒီရွာတွေဒီရက်ဒီချမ်းသာပြီးဖြစ်ဖြစ်ဆင်းရဲနေဖြစ်လာမာရအဲ့တော့အဲ့လိုပြရတဲ့အခါကျတော့ရွာသားကလည်းခံနေတာကဒါပေးပြီးပြီးတို့ license ရပြီဆိုအရင်တော့ကတော့တော်ရှိုးဒီချာမှာတောင်ပိတ်တယ်အခုကတော့နားမေးတယ်
ဒေသအတွင်းမှာဘိတ်ဆိုင်ပြုံးမှုများပြားလာတာနဲ့အတူဒေသခံတွေကိုချိန်ချောက်လာတဲ့အခြားမှုရစေဝါပြဿနာတရက်ကတော့လူငယ်တို့အကြားစိတ်ကြဆေးပြားတုံ့ဆွဲမှုမြင့်တက်လာခြင်းပဲဖြစ်ပါတယ်စိတ်ကြဆေးပြားတွေကိုဘယ်မှာထုတ်လုပ်တယ်ဆိုတာတိတိကျကျမသိနိုင်ပေမဲ့တုံ့ဆွဲလိုသူတွေအတွက်လွယ်လွယ်ကူကူရနေတယ်လို့ Lycor မြို့ကလူငယ်အတော်များများကပြောကြပါတယ် Lycor စိတ်ကြဆေးပြားတွေကို Lycor မြို့ကကွန်းရဆိုင်တွေခေါင်ရဆိုင်တွေမှာလွယ်လွယ်ကူကူရရှိနိုင်ကြသလိုဈေးနှုန်းကလည်းတပြားကိုကျပ်2000မှ3000နဲ့ထိတာပေးရတယ်လို့ဒေသခံလူမှုရေးအသင်းအဖွဲ့တွေနဲ့လက်နက်ကိုင်အဖွဲ့အစည်းတွေကပြောကြပါတယ်။ကြားပြည်နယ်ကလူငယ်တွေစိတ်ကြဆေးပြားသုံးဆွဲမှုများပြားလာနေတာနဲ့ပတ်သက်လို့ကရင်ပြည်ပြည်သူ့လွတ်မြောက်ရေးတပ်ဦးကလလာတာမှဦးဟက်စတန်ကခုလိုပြောပါတယ
်။ဂျာမရဲ့အခြေအနေအခုမြို့တွင်းကပုံဆိုးတော့မှာတော့ပါပါ။မြို့တွင်းကတော့ကျွန်တော်ထင်တာလူငယ်ထက်မှမသုံးဘူးဆိုရင်တနည်းဆုံး50ရာခိုင်နှုန်းတော့ဝီဆိုတာသုံးတယ်လို့ကျွန်တော်သုံးတာ။ဒေတာတော့ကျွန်တော်တို့ကကြွားလည်းမကြွားချင်ဘူး။လုံးလည်းမလုံးတတ်တော့ခက်မှန်းတဲ့အစိမ့်တော့50ခန့်ခန့်လို့တော့ရှိတယ်။တော့မှဆိုအနည်းဆုံး30ခန့်တော့အဲ့ဒီမူကြီးစီဝါကိုတုံးဆွဲ။ဒါကျွန်တော်အနည်းဆုံးခံမှန်းတာပဲ။ဒီချက်ပြေးလာဖို့ပဲရှိတယ်။
စိတ်ကြဆေးဝါးတုံးဆွဲမှုများပြားလာတာနဲ့အတူအိမ်တွင်ကြမ်းဖက်မှုတွေတဦးနဲ့တဦးဆက်ဆံရေးမှကြမ်းဖက်တာတွေဒုစရိုက်မှုတွေများလာနေတယ်လို့လည်း Lycor မြို့ခြေဆိုင်ကရင်အမျိုးသမီးအဖွဲ့မှတွဲဖက်အတွင်းရဲမှုမူအန်ဂျလာပြောပါတယ်။ပြည်နယ်အစိုးရအဖွဲ့ကတော့သူတို့အနေနဲ့ဘိန်းနဲ့မူရစ်စစ်တိုက်ဖျက်ရေးကိစ္စတွေကိုတတ်နိုင်တဲ့လောက်ဆောင်ရွက်နေတဲ့အတွက်ဒိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ပြည်နယ်အစိုးရရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစိန်ဦးကပြောပါတယ
်။ဆရာတို့လည်းတက်နေတော့တိအောင်ကြိုးစားတယ်။တစ်ခါကလည်းတိရင်မလုပ်ဘူး။သူတို့ကပူပေါင်းပြီးတော့ပြည်သူမှဆရာတို့နဲ့ပူပေါင်းပြီးတော့ခုညီငယ်တွေကိုပြောတဲ့အဖွဲ့အစည်းတွေကပူပေါင်းပြီးမှဆရာတို့နဲ့မပြောတော့တတ်ဖြစ်လို့လေသူကဘယ်နည်းမင်းလူမရပြောနေလို့မရသူတို့ပြောတဲ့သူဒီကလည်းမွေးရစီဘွားသုံးဆွဲခြင်းစိုက်ပျိုးခြင်းထုတ်လုပ်ခြင်းကိုမကြိုက်ဘူးလို့အစိုးရကလည်းမကြိုက်ဘူးရည်ဝတ်ချက်ချင်းတူတူပါပဲဆရာတို့ဒါဆိုတော့သူတို့ကဆရာတို့ကတော့တိကျတော့ပြင်ပေးရတယ်ပြီးရင်ဆရာတို့ကတော့ချက်ချင်းအေးအေးနဲ့
ဘိန်းဆိုင်ပြိုတဲ့သူတွေရှိတယ်လို့ဝယ်ယူသူတွေလည်းရှိနေတဲ့အတွက်ဘယ်သူတွေကဝယ်နေကြတာလဲ။ဘာကြောင့်အဲ့လောက်ဆိုင်ပြိုထုတ်လုပ်မှုများနေတာလဲ။လူငယ်တွေအကြားစိတ်ကြဆေးဝါးသုံးဆဲမှုဘာကြောင့်ဒီလောက်များနေတယ်လဲဆိုတာအစိုးရတိုင်းရင်းသားလက်နက်ကိုင်အဖွဲ့စားတဲ့အဖွဲ့တွေအားလုံးဖြေရှားကြရမယ့်ကိစ္စဖြစ်တယ်လို့သုံးသပ်ကြပါတယ်ခင်ဗျာ။